မစ္စရီပြည်နယ်ဖာဂူဆန်မြို့မှာရဲကောတနက်နဲ့ပြစ်ခတ်သူအမျိုးသားတဦးဟာရဲတွေကပြန်ပြီးပြစ်တဲ့တနက်တန်းရနဲ့စိုးရင်ဆိုင်အခြေအနေမှာရှိနေပါတယ်။လူလူရဲရာရှိသူကလက်နက်နဲ့ဆယ်ကျော်သက်လူမဲတဦးကိုတနက်နဲ့ပြစ်ခတ်တိုက်စုံမှုဖြစ်ပွားခဲ့တဲ့တနည်းမြောက်နှစ်ပတ်လည်းလူလူချိတဲ့ဆန္ဒပြပွဲငင်းငင်းချမ်းချမ်းပြုလုပ်တဲ့နေမှာပဲ။တနေ့မှရဲနဲ့အပြန်အလှန်ပြစ်ခတ်မှုတွေအခုလိုဖြစ်ပွားခဲ့တာပါ။ဒီလူမှလက်နက်ပါမယ်လို့ဆိုရင်ပြီးတနည်းနဲ့ညာဘက်မှာအရက်ဝရဲထောက်လိုင်းရဲတွေကနောက်ရောက်ခံလိုက်ပြီးစောင့်ကြည့်နေကြခြင်းမှာပဲ။သူဟာလူအုပ်စုနှစ်ဦးနှစ်စုကြားတနက်နဲ့အချက်၄၅၀လောက်အပြန်လန်တိုက်ခတ်ပြီးရဲကားကိုပါအချက်ပေါင်းများစွာတိုက်ခတ်မှုမှာပါဝင်ပတ်သက်ခဲ့တာတွေ့ရတယ်လို့စိန့်လူးစ်ရဲချုပ်ဂျွန်ဒန်မာကပြောပါတယ်။ထောင်လိုင်းရင်၄ယောက်စလုံးကလည်းကားတွေကနေပြန်လန်တိုက်ခတ်ခဲ့တဲ့အပြင်သူ့နောက်ကိုခြေလင်းလိုက်ပြီးဖမ်းဆီးခဲ့တယ်လို့ဆိုပါတယ်။အခုအပြန်လန်တိုက်ခတ်တဲ့အဖွဲ့နှစ်ဖွဲ့ကလူတွေဟာရာဇဝတ်ကောင်တွေဖြစ်တယ်လို့သူတို့ဟာနှစ်ပတ်လည်ဆန္ဒထုတ်ပေါ်ကြသူတွေနဲ့ပတ်သက်မှုမရှိကြောင်းနဲ့ဒီကျမ်းဖက်မှုကအပြုသဘောဆောင်ပြောင်းလဲနေမှုကိုအနှောက်အယှက်ဖြစ်စေတယ်လို့လည်းရဲချုပ်ကပြောပါတယ်။ဖာဂူဆန်ဒေသကအများပြားဟာကျန်းဖက်မှုတွေကိုရှောင်ရှားနေအောင်ကြိုးစားနေကြတယ်လို့ဒီကျန်းဖက်မှုတွေဟာရှောင်လို့ရမယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ဒဏ်ရာရသူကအသက်18နှစ်အရွယ်တိုင်ရွန်ဟဲရစ်ဂျူနီယာဖြစ်ပြီးမနစ်ကရဲပစ်ခတ်မှုကြောင့်တေဆုံးသွားခဲ့တဲ့မိုက်ကယ်ဘရောင်းနဲ့ယင်းနေသူဖြစ်ကြောင်းသူ့ဖခင်ပြောကြားချက်ကိုစိန့်လူးစ်ပို့စ်သတင်းမှာဖော်ပြထားပါတယ်
။တွင်းနိုင်ငံအစ္စတန်ဘူးမြို့မှာဒီကနေ့တင်းကနေမှာပဲရဲနဲ့စစ်သားတွေကိုပစ်မှတ်ထားတဲ့တိုက်ခိုက်မှုတို့ချို့ဆက်တိုက်ဖြစ်ပွားပြီးလူလူချို့တေဆုံးခဲ့ရတယ်လို့မြို့တော်မှာရှိတဲ့အမေရိကန်ကောင်စင်ဝင်ယုံဟာလည်းပြစ်ခတ်တိုက်ခိုက်တာခံခဲ့ရပါတယ်။တိုက်ခိုက်သူအုပ်ကကောင်စင်ဝင်ယုံဝင်ရောက်ပြစ်ခတ်တိုက်ခိုက်မှုမှာဘယ်သူမှတော့တန်ရာမရခဲ့ပါဘူး။ရဲတပ်ဖွဲ့ကပြန်လည်တိုက်ခိုက်ပြီးတဲ့နောက်သူတို့အုပ်ဟာပထမတော့လွတ်မြောက်သွားပြီးမယ်။နောက်ပိုင်းမှာတော့သူတို့ထဲကအမျိုးသမီးတူအုပ်ကိုရဲတပ်ဖွဲ့ကဖမ်းဆီးမိခဲ့ပါတယ်။သူမဟာအမေရိကန်နဲ့ဥရောပသမတ်တို့ကသမတ်ကတို့ကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့လေဝဲရင်ပြည်သူလွတ်မြောက်ရေးတော်လိုင်းရေးပါတီတပ်ဦးကအဖွဲ့ဝင်တူဖြစ်တယ်လို့တူရကီအာဏာပိုင်တွေကပြောပါတယ်။ဒီဖွဲ့ဟာ2013ခုနှစ်ကအမေရိကန်တန်ယုံကိုအသိခံဘုံဖောက်ခွဲခဲ့တာအပါအဝင်အကြံဖက်တိုက်ခိုက်မှုတွေကိုလှုပ်ဆောင်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်
။ Washington Post သတင်းတောက် Jason Rasinan ကိုတရှိုးမှုနဲ့တရားဆွဲထားတာအတွက်အီရန်နိုင်ငံတဟီရန်တရားရုံးတစ်ခုမှာဒီကနေ့တင်းလာနေတကပိတ်ကျမ်းနာပွဲပြင်းရင်တပတ်တွင်းမှာပဲအမိန့်ချဖို့ဖြစ်နိုင်ကြောင်းသူ့ရဲ့ရှေ့နေလေးရဲအရှန်းကပြောပါတယ်။သူ့မှုအတွက်မေလကဆရုံးတင်ခဲ့တာဖြစ်ပြီးအခု၄ချိန်မြောက်ကျမ်းနာပွဲအပြီးမှာရှေ့နေကအခုလိုပြောကြလိုက်တာပါ။အခုလိုတရားဆွဲဆိုမှုကို Washington Post အမေရိကန်အရာရှိတွေနဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့တွေကထပ်တလဲလဲရှုံချပြစ်တင်ခဲ့ကြပြီးရာဇာရီယန်ဟာအဖြစ်မရှိဘူးလို့ခိုင်ခိုင်မာမာပြောကြခဲ့ကြပါတယ်။သူရဲ့သူဟာဇနီးဖြစ်သူသတင်းတောက်ရေကန်နာဆလဟင်နဲ့အတူ2014ဇူလိုင်လထဲမှာအဖမ်းခံရတာဖြစ်ပြီးတရားဝင်ပုံမှန်တရားဆွဲဆိုမှုမရှိဘဲလာပေါင်းများစွာအဖမ်းခံရတာဖြစ်ပါတယ်။နောက်ပိုင်းမှာတော့သူဟာရန်လိုတဲ့အစိုးရတွေအတွက်အလုပ်လုပ်ပေးနေတယ်ဆိုပြီးတရှုံမှုနဲ့တရားဆွဲတာကိုခံခဲ့ရပါတယ်။Washington Post သတင်းစာအက်ဒီတာချုပ် Martin Baron ကတော့ဒီတရားစင်မှုဟာအတူရောဖြစ်ကြောင်းစနေနေ့ကပဲစင်ညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။